င်္ဂလာညနေခင်းမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ30ရက်ကျသောရင်းနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဒိုင်နိုမီတာ19 နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမတ်တော်နဲ့ထရန့်ဘောတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းထူးဆန်းစစ်ဆေးမှုကပြောလိုက်ပါတယ်။အမေရိကန်နဲ့တရားကုံသွယ်ရေးစစ်ပွဲမှာအမေရိကန်ကအနိုင်ကျင့်ပုံကျတဲ့မူဝါဒကိုကျင့်သုံးနေတဲ့အကြောင်းတရုတ်နိုင်ငံကဆွဆွဲလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့သူကြီးညာပြီးတော့မှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်းရမယ့်အထက်မှာတော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ကြောက်တော်ဒေသခံရွာသားတဦးဖမ်းခံလိုက်ရတာနဲ့ဖတ်သက်ပြီး
ဒီကမနဲ့နိုင်ကျွေးရှင်းနိုင်လောက်မှာကျွန်တော်တို့ပြောရမယ်စစ်တပ်ကဝင်လာတယ်ကြဆိုရင်မို့ဥမာအဆိုရင်မို့ရှိလားဆိုပြီးနေတယ်ဆိုရင်မို့ကစိတ်ကြံရ
တယ်ဒေသခံခြေရသားတို့ဖြစ်တဲ့ဥမောင်လာသိပြောတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်မြို့ကအမေရိကန်ဆိုင်ရုံးမှာဒီနေ့ကျင်းပခဲ့တဲ့ Federal Youth ဆွေးနွေးပွဲအကြောင်းပါဝင်အမေရိကန်ရဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ဗိုလ်ထုနေကသတင်းမီဒီယာတွေနဲ့တွေ့ဆုံစမ်းမှာပါရီပြောသွားလဲဆိုစတာတွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မလို့ကကြီးညာပေးมาဖြစ်ပါတယ်ဗျာ
အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကပြောလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စစ်ပတ်မှုတွေနဲ့သမ္မတထရန့်ကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာရှိမရှိ22လကြာစုံစမ်းစစ်ဆေးမှုတွေမလနောက်ပိုင်းမှာဆုံးသတ်ခဲ့ပြီးတဲ့နောက်စုံစမ်းအဖွဲ့ရဲ့လုပ်ငန်းတွေရန်နာတော့မဲ့အကြောင်းလဲကြီးညာခဲ့တာပါတရားရေးလုပ်ငန်းတွေကိုနှောက်ယှက်ရရောက်တဲ့လုံရဖောင်တရားစင်နီးပါးကိုစုံစမ်းအဖွဲ့ကတွေးခဲ့ပြီးမဲ့လက်ရှိသမ္မတတာဝန်ယူထားသူတွေကိုအရေးယူလို့မရတဲ့တရားရေးဌာနရဲ့အစဉ်လာရတရားမစွဲဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲအထူးစုံစမ်းရေးမှူးကပြောဆိုခဲ့ပါတယ်သူဆောင်ဆိုင်ရေးမှုရဲ့ရုံးဟာတရားရေးဌာနလက်အောက်ခံဖြစ်တဲ့အတွက်တရားရေးဌာနရဲ့လုံခြုံလုံမှုကိုလိုက်နာရတဲ့အကြောင်းနဲ့ဒီအတွက်လဲသမ္မတကိုရာဇဝတ်ကြောင်းနဲ့အရေးယူဖို့မစင်စားခဲ့တာဖြစ်တဲ့အကြောင်းလွန်ခဲ့တဲ့နှစ်ကစတင်တာဝန်ယူခြင်းကဆက်လို့ပထမဆုံးအချိန်ဖြစ်တဲ့လူစုရှင်ကြားမနေ့တုန်းကပဲသူဆောင်ဆိုင်ရေးမှုကပြောကြားလိုက်တာပါယူကောက်ပွဲကာလမှာရုရှားနဲ့ပူးပေါင်းချက်စီခဲ့ကြောင်းအထောက်အထားအလုံးလောက်မတွေ့ခဲ့ရပေမဲ့စုံစမ်းမှုတွေအရသမ္မတမှာအပြစ်မရှိကြောင်းတိတိကျကျပြောနိုင်တဲ့အခြေအနေမှာမရှိတဲ့အကြောင်းလဲထူးဆောင်ဆိုင်ရေးမှုမူလာကပြောဆိုခဲ့ပါတယ်။ထူးဆောင်ဆိုင်ရေးမှုရဲ့448မြန်မာရှိတဲ့အစီအစဉ်ကစားမှာလဲ2016သမ္မတရွေးကောက်ပွဲကာလမှာသမ္မတလောင်းထရန့်နဲ့ဆီယူဖော်ဝင်တွေရုရှားနဲ့ပူးပေါင်းချက်စီခဲ့တဲ့ရန်စုမှုမြောက်တဲ့အထောက်အထားတစုံတရာမတွေ့ရကြောင်းဖော်ပြထားတာဖြစ်ပါတယ
်။တရားစီရင်ရေးကိုသမ္မတဒေါ်နယ်ထရန့်နှောက်ယှက်ခဲ့ခြင်းမရှိဘူးလို့အရှင်းလုံးဝပြောလို့မရတဲ့အကြောင်းအထူးဆောင်ရည်မှုရောဘတ်မော်လာကပြောခဲ့ပြီးတဲ့နောက်မှာတမရအပေါ်နောက်ထပ်ဆောင်ရည်မှုတွေလုပ်ဖို့ဖြစ်နိုင်ရင်တရားစွဲဖို့အထူးအတိုက်ခံဒီမိုကရက်တွေရဲ့တောင်းဆိုမှုတွေပို့ပြီးတော့ကျေလောင်လာပါတယ်။တမရအမှားလုပ်ထားတဲ့ဆိုရင်ဝန်ခံဖို့တာဝန်ခံဖို့တရားစွဲတာအပါအဝင်နီလန်အားလုံးကိုစဉ်းစားဆောင်ရွက်သွားမယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်ဒလာကပြောကြားခဲ့ပါတယ်။တမရကိုတရားစွဲရင် Republican တွေနိုင်ငံရေးအရအသာရသွားမှာကိုထက်တွက်နေပုံရတဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ် Nancy Pelosi ကလည်း Robert Mueller ရဲ့ပြောကြားချက်ထွက်လာပြီးတဲ့နောက်ဖွဲ့စည်းပုံအရအာဏာထိန်းချုပ်ရမယ့်တာဝန်နဲ့အညီလွှတ်တော်ကစုံစမ်းဆောင်ရွက်သွားမယ်အာဏာအလွဲသုံးစားလုပ်တဲ့တမရအနေနဲ့တာဝန်ခံရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်2020ရွေးကောက်ပွဲဝင်ပြိုင်ဖို့ပြင်ဆင်နေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေကတော့တမရကိုတရားစွဲဖို့တောင်းဆိုနေကြပါတယ်အောက်လွှတ်တော်ကဒီမိုကရက်အမတ်40လောက်နဲ့ Republican အမတ်တစ်ယောက်ကလည်းတမရကိုတရားစွဲဖို့တောင်းဆိုခဲ့ကြပါတယ်။ဒီမိုကရက်အများစုဖြစ်တဲ့အောက်လွှတ်တော်ကတမရအပေါ်တရားစွဲဖို့မဲခွဲထောက်ခံရတဲ့နောက်မှာ Republican တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာအတည်ပြုနိုင်မဲ့ပုံမရပါဘူး။တမရ Trump ကိုအခိုင်အမာထောက်ခံနေတဲ့ Republican အမတ်တချို့ကလည်း Mueller ရဲ့စုံစမ်းမှုအဆုံးတတ်သွားတာကိုထောက်ပြကဒီကိစ္စကိုထားလိုက်ပြီး American ပြည်သူတွေအတွက်အရေးကြီးတဲ့ကိစ္စတွေကိုရှေ့ဆက်အာရုံစိုက်ချိန်တက်ပြီလို့ပြောကြခဲ့ပါတယ်။
သမ္မတဒေါ်နယ်ထရန့်ရဲ့ဂျပန်နိုင်ငံခီးစဉ်တွင်အမေရိကန်စစ်တမော USS JOS McCain ကိုမမြင်နိုင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့တယ်လို့အင်ဂျီရောကညွှန်ကြားချက်ပေးပို့ထားတာကိုလည်းမသိရတဲ့အကြောင်းယာယီကော်ဝဲဝင်ကြီးပက်ရှန်နန်ကဒီနေ့ပဲပြောလိုက်ပါတယ်။ထလတော်မှန်အောင် McCain လို့ထင်ရှားတဲ့အမေရိကန်မျိုးချစ်ပုဂ္ဂိုလ်သူအတွက်အမတ်တရခွင့်ပြုထားတာကိုထိခိုက်အောင်ဘယ်တော့မှလုပ်မမဟုတ်ကြောင်းနဲ့တင်မောမှာတာဝန်ချနေတဲ့လူငယ်လူရွယ်အမျိုးသမီးအမျိုးသားတွေကိုလည်းမလေးမစားလုပ်မမုတ်တဲ့အကြောင်းစင်ကူနိုင်ငံကိုအမေရိကန်စစ်လေယာဉ်နဲ့ခီးထွက်နေတဲ့ယာယီကာဝေးဝင်ကြီးကအတူလိုက်ပါလာတဲ့တင်းတောက်တွေကိုပြောလိုက်ကြပါအ ဆိုပါအင်ဒိုနီးရှားနိုင်ငံခီးစဉ်အတွင်းမှာလည်းတရင်တွေကိုဖတ်ရတော့မှသာဒီကိစ္စကိုပထမဆုံးအချိန်သိခဲ့ရတဲ့အကြောင်းနဲ့သူ့ရဲ့အုပ်ချုပ်ရေးရှိချုပ်ကိုစုံစမ်းမှုပြောခဲ့တယ်လို့လည်းပြောဆိုထားပါတယ်။တမန်ထရခီးစဉ်မတိုင်ခင် USS JS McCain သမောနဲ့ပတ်သက်လို့အင်ဂျီရောစစ်ပဆိုင်ရုံနဲ့အမေရိကန်အမတ်ခွန်းရဲ့ရေတပ်ကအရာရှိတူတို့ကြားဆွေးနွေးခဲ့တဲ့အီးမေးလ်ထဲမှာတော့စစ်သင်္ဘောကိုမြင်ကွင်းကနေဖယ်ရှားထားဖို့ထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။VOA ကတွေ့ရတဲ့အီးမေးလ်ထဲမှာညွှန်ကြားချက်ကိုလိုင်းနာဆောင်ရွက်မှုရှိမရှိအတည်ပြုချက်ပေးဖို့လည်းဖော်ပြထားပါတယ်။သမ္မတ Trump ကတော့ပြောစရာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံခီးစဉ်အတွင်းမှာသူ့ကိုအတည်ပြုပြောဆိုခဲ့တာမရှိတဲ့အကြောင်းဒီနေ့ပဲ Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်
။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအနိုင်ကျင့်ပိုကြတဲ့မူဝါဒကိုအမေရိကန်ကပြောင်းကြီးကျင့်သုံးနေတယ်လို့တရုတ်နိုင်ငံကဆွဆွဲလိုက်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ရှေ့သတင်းပတ်ရုရှားနိုင်ငံသွားရောက်မဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယနိုင်ငံသားဝင်ကြီးဂျန်ဟန်ဝေကအခုလိုပြောကြားဆွဆွဲခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကကုန်သွယ်ရေးတင်မာမှုတွေမဖြစ်လို့တလို့ကုန်သွယ်ရေးစစ်ဖြစ်မှာကိုလည်းကြောက်မနေဘူးလို့ပြောကြပြီးထရမ့်အစိုးရရဲ့လှုပ်ရက်ကစီးပွားရေးအရာအနိုင်ကျင့်ပိုကျနေတာဖြစ်တယ်လို့တရုတ်နိုင်ငံသားဝင်ကြီးကဖော်ပြပြောဆိုခဲ့ပါတယ်။ဒေါ်လာဘီလီယံနဲ့ချီတက်မှုရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ဇူလိုင်မှာသွင်းကုန်ခွင်တွေစကောက်ခံခဲ့တဲ့ကလေးကအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာပါတရုတ်ဘက်ကလည်းအပြန်အလှန်အားဖြင့်အမေရိကန်သွင်းကုန်ကုန်တွေကိုကုန်သွယ်ခွင်တိုးမြင့်ခဲ့ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုတွေရရှိနိုင်ဖို့ဆွေးနွေးညှိနှိုင်းမိပေမဲ့အခုချိန်ထိသဘောတူညီမှုတွေမရကြသေးပါဘူး။တရုတ်ဘက်ကစီးပွားရေးဆိုင်ရာအပြောင်းအလဲတွေလုပ်မယ်လို့ပြောထားတဲ့ကတိအတိုင်းမလုပ်လို့ဆိုပြီးတော့ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်တွေကိုမကြခင်ကပဲသွင်းကုန်ခွင်တိုးခဲ့တာပါ။ဒါကြောင့်တရုတ်ဘက်ကလည်းဒေါ်လာ60ဘီလီယံဘိုးအမေရိကန်ကုန်တွေကိုသွင်းကုန်ခွင်တိုးမြင့်ကောက်ခံနေပါတယ်။တရုတ်က Rare Earth Twin Trap ပစ္စည်းတွေအမေရိကန်တင်ပို့နိုင်နေတာကိုရပ်နိုင်တယ်လို့တရုတ်အစိုးရအဘော်ဖြစ်တဲ့ People's Daily သတင်းစာကဗုဒ္ဓဟူးနေ့ထုတ်Editor အပေါ်ဆောင်းပါးထဲမှာရေးသားခဲ့ပါတယ်စမတ်ဖုန်းတွေလိုနောက်ဆုံးပေါ် electronic ပစ္စည်းတွေစစ်သုံးပစ္စည်းတွေထုတ်လုပ်တဲ့နေရာမှာ Red Art Twin Trap ပစ္စည်းတွေကိုအသုံးပြုပါတယ်ရှင
် View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.7 kHz 1068ည9.19 kHz 15565နဲ့9.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမေကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဣဇရဲလ်နိုင်ငံမှာလွတ်တော်ကိုဖြစ်သိမ်းပြီးပထမဆုံးအကြိမ်ဖြစ်ဒုတိယအကြိမ်ရွေးကောက်ပွဲတွေအချိန်ဆကျင်းပဖို့ဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဝင်ကြောပင်ချမင်းနဲ့တင်ရဟုကညမောက်အစိုးရမဖွဲ့နိုင်ပဲဖြစ်ခဲ့ရပြီးနောက်ဒီနေ့လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာတော့ထောက်ခံမဲ84မဲကောက်ခံမဲ55မဲနဲ့လွတ်တော်ကိုဖြစ်သိမ်းပြီးနောက်တစ်ချိန်ရွေးကောက်ပွဲကိုစက်တင်ဘာ19ရက်နေ့မှာကျင်းပဖို့ဆုံးဖြတ်လိုက်ကြတာပါ။ဧပြီလ9ရက်နေ့ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့ဝင်ကြီးချုပ်ကတော့အစိုးရတဲ့ဖွဲ့ကိုမနေ့ကတည်းကအကြံပေးထားတာပါ။ဝင်ကြီးချုပ်ကတော့သူ့ရဲ့ Conservative ဝါဒီ Liquid Party နဲ့ Ultra Orthodox လွတ်တော်ကိုယ်စားလှယ်ကာဝေးဝင်ကြီးချုပ်ကာဝေးဝန်ကြီးဟောင်းအဖက်တော်လပါမန်ဦးဆောင်နဲ့တခြား conservative အုပ်စုတွေနဲ့ပေါင်းပြီးညွန်မောင်းအစုရဖွဲ့နိုင်မှုမျှော်လင့်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ဘာသာရေးယူဝါဒပြင်းထန်သူဂျူးလူမျိုးတွေကိုတခြားဣဇရဲလ်နိုင်ငံသားလူငယ်လူရွယ်တွေလိုပဲစစ်မှုထမ်းခိုင်းမှုကာဝေးဝန်ကြီးဟောင်းရဲ့တောင်းဆိုချက်ကိုဝန်ကြီးချုပ်နဲ့ Ultra Orthodox တွေကငြင်းဆန်ခဲ့ကြတဲ့အတွက်ဆွေးနွေးမှုတွေလည်းပြစ်ပြားခဲ့တာပါ။ Orthodox ဝါဒပြင်းထန်သူတွေကတော့စစ်မှုထမ်းခိုင်းတဲ့လူရာဘာသာရေးယုံကြည်မှုကိုထိခိုက်စေနိုင်တယ်ဆိုပြီးကန့်ကွက်နေပေမဲ့စစ်မှုထမ်းမှုကိန်းလွတ်ခွင့်ပေးထားတဲ့အစီအစဉ်ပေါ်မှာတော့တခြားဣဇရဲလ်နိုင်ငံသားဂျူးလူမျိုးတွေကြားမချေမနှက်ဖြစ်နေကြတာပါ
။ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်ကိုဖျက်ဆီးနေတဲ့ဒန်နျူမြစ်ထဲမှာအပျော်စီးသင်္ဘောနဲ့တိုက်မိလို့မှောက်သွားတဲ့ရှုခင်းအလှကြီးသင်္ဘောပေါ်ကတောင်ကိုရီးယားကမ္ဘာလှည့်ခီးတဲ့9ယောက်သေဆုံးသွားပါတယ်။နောက်ထပ်21ယောက်လည်းပျောက်ဆုံးနေပါတယ်။ရှာဖွေကယ်ဆယ်ရေးမှာအကူအညီပေးနိုင်ဖို့အဖွဲ့ဝင်အများအများပါတဲ့ကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဘူဒါပက်စ်မြို့တော်ကိုဆေလွှတ်ထားပါတယ်။ဟန်ဂေရီတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နိုင်အောင်တန်တမာရေးလမ်းကြောင်းအားလုံးဖွင့်ထားဖို့နဲ့ကျွမ်းကျင်သူတွေလိုအပ်တဲ့ပစ္စည်းကိရိယာတွေကိုပို့ဆောင်ဖို့လည်းတောင်ကိုရီးယားတာဝန်ရှိသူတွေကိုသမ္မတကညွှန်ကြားထားပါတယ်။မားမိတ်လို့နာမည်ပေးထားတဲ့ရှုခင်းအလှကြီးနှစ်ထပ်သင်္ဘောနဲ့ပိုကြီးတဲ့အပျော်စီးသင်္ဘောတို့ဗုဒ္ဓဟူးနေ့ညတုန်းကဘိုတိထန်စွာရွာနေချိန်မှာတိုက်မိခဲ့တာပါ။ရှုခင်းအလှကြီးသင်္ဘောပေါ်မှာတောင်ကိုရီးယားကမ္ဘာလှည့်ခီးတဲ့အယောက်30ကိုရီးယားစကပြန်3ယောက်နဲ့ဟန်ဂေရီအမှုရန်2ယောက်တို့ပါသွားပါတယ်။ရေစည်းတန်တဲ့ဒညုမြစ်ထဲမှာမိုးကြီးလို့မြေရည်တက်နေတာကြောင့်ကယ်ဆယ်ရှာဖွေရေးအခက်ကြုံနေပါတယ်။အိမ်နီးချင်းဆာဗီးယားတောင်ပိုင်းအထိရှာဖွေရေးတွေလုပ်နေပါတယ်။ဟန်ဂေရီပါလီမန်အဆောက်အဦးနားမှာသင်္ဘောမှောက်ခဲ့ပြီးတဲ့နောက် ကယ်ဆယ်ရေးတွေကရှာတွေးတဲ့ခီးတဲ့၁၄ယောက်မှာတေဆုံးသူ9ယောက်ပါတယ်လို့ဟန်ဂေရီအရေးပေါ်ကယ်ဆယ်ရေးပြောခွင့်ရသူကပြောပါတယ်။ရှူကင်းအလှကြီးဒီမော့စီဖို့ဘူကင်လုပ်ပေးတဲ့တောင်ကိုရီးယားခီးသွားအေဂျင်စီတာဝန်ရှိသူတယောက်ရဲ့အပြောအရစည်ရင်းထဲမှာ6နှစ်အရွယ်ကလေးတယောက်ပါပေမဲ့ပြန်ရှာတွေ့သူတွေထဲမှာအဲ့ဒီမိန်းကလေးနာမည်မပါသေးဘူးလို့ပြောပါတယ်။မားမိတ်ဒီမော့အပိုင်းစားတွေကိုဒီမော့မှောက်ပြီးနိုင်ပိုင်းအကြာmarket တရားနာမှာပြန်လည်တွေးရှိခဲ့ပါတယ်ဥရောပအရှေ့ပိုင်းကနေဥရောပအလယ်ပိုင်းအထိဖြတ်တန်းစီးဆင်းနေတဲ့ဒန်ယူမြစ်ဟာဥရောပမှာဒုတိယအရှည်ဆုံးမြစ်ဖြစ်ပါတယ်ဘူဒါပက်စ်မြို့ကိုလာကြတဲ့ဧည့်သည်တွေကြားမှာလည်းဒန်ယူမြစ်ထဲမှာတင်မော့စီဘီရှူကင်းအလှကြီးကြတာရေပန်းစားပါတယ
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကစစ်တပ်စုအနေဒီကနေ့ဖြစ်ခဲ့တဲ့အထိခံဘုံခွဲတိုက်ခိုက်မှုကြောင့်လူကြီးတပ်ဖွဲ့ဝင်6ယောက်ထဲမှနေသေဆုံးပြီး16ယောက်ဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်မရှိဖာဟင်အမျိုးသားကာကွယ်တိုက်သူရဲ့အဝင်ကေးဝါးနီးဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနကအတည်ပြုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အာဖဂန်နစ္စတန်နိုင်ငံကတခြားနေရာတွေမှာတာလီဘန်သမုန်တွေနဲ့အစိုးရတပ်ဖွဲ့တွေကအပြင်းထန်တိုက်ပွဲတွေကြုံနေရတဲ့အချိန်မှာပဲမြို့တော်ကဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူမှသူတို့လက်ချက်ဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိပါဘူး။ကဘူးမြို့တော်မှာမချသေးခင်သတင်းပတ်တွေအတွင်းစစ်တပ်ဆိုတို့ကြုံရတဲ့တိုက်ခိုက်မှုတွေကြောင့်ထင်ရှားတဲ့အစ္စလာမ်ဘာသာရေးပညာရှင်တို့ပါဝင်လူပေါင်းဒါဇင်နဲ့ချီပြီးတော့လဲတည်ဆုံခဲ့တာပါအချိန်နှဲမှာပဲနိုင်ငံတောင်ပိုင်းကမတိမငြိမ်းအခြေအနေတွေကြုံနေရတဲ့သဘုံပြည်နယ်မှာတာလီဘန်ရဲ့ထင်းသင်းစကန်ကိုအစိုးရတပ်ဖွဲ့ဝင်ရောက်စီးနင်းခဲ့ပြီးလူကြိုးတပ်ဖွဲ့ဝင်12ယောက်ပါဝင်ဖမ်းဆီးထားသူ18ယောက်ကိုလွတ်ပေးနိုင်ခဲ့တဲ့အကြောင်းလဲအာဖဂန်ကာဝေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
ဆီးရီးယားနိုင်ငံမှာဆီးရီးယားအစိုးရတပ်တွေပြီးခဲ့တဲ့လတည်းကတိုက်နေတဲ့အစ်လစ်နယ်မှာအပြေးအဝထိုးစစ်ဆင်တာမျိုးရုရှားကခွင့်ပြုလိုက်မယ်လို့အမေရိကန်အစိုးရဘက်ကမယုံကြည်တဲ့အကြောင်းထိတ်တန့်တာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်အမေရိကန်ရဲ့စိုးရိမ်မှုကအကြမ်းဖက်သမားတွေမဟုတ်ဘဲတိုက်ပွဲတွေကြားထိခိုက်တဲ့အရသားတွေဖြစ်တယ်လို့ဆီးရီးယားဆိုင်ရာအမေရိကန်တန်တမန် James Jeffrey ကပြောကြားပါတယ်ဆီးရီးယားအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲမှာအစ်လစ်က6ချားပွဲအခြေအနေတွေကိုသူကတင်ပြခဲ့တယ်လို့အမြန်ဆုံးအပြစ်ခတ်ရဲဆဲဖို့လိုတယ်လို့ပြောကြားခဲ့ပါတယ်တိုက်ခိုက်မှုတွေကြောင့်အရသာ160ကျော်တေဆုံးပြီး23,000ထက်မနည်းအိုးအိမ်ဆွတ်ထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကဒီတစ်ပတ်ထဲမှာပြောကြားခဲ့ပါတယ်အစ်လစ်မှာအပြစ်ခတ်ရဲဆဲတာအပါအဝင်ပဋိပက္ခတွေအဆုံးသတ်အောင်မလုပ်ဖို့လိုတယ်ဆိုတာအာဆတ်အစိုးရသိတယ်လို့မထင်ကြောင်းအမေရိကန်တန်တမန် Jeffrey ကပြောကြားခဲ့ပါတယ်ရှင
်ကျသောရင်းနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မလို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးသွားခဲ့တဲ့သတင်းတွေကိုကျွန်တော်တို့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။ဒီကစာပြီးတော့သတင်းဆောင်းပါးတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုပြောပြပေးကြပါမယ်။စီအေပတိပခါတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းတပ်မတော်နဲ့ရခိုင်လက်နက်ခိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေသလိုဒေသခံရွာသားတွေလည်းအေအဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးတော့တန်တရားနဲ့ဖမ်းဆီးခံရရပါတယ်။မင်းညနေပိုင်းကကြောက်ထော်မြို့နယ်မင်းသားတောင်ကြီးရွာအုပ်ချုပ်ရေးမှုနဲ့ရွာသားတဦးကိုတပ်မတော်ကနေဖမ်းဆီးသွားပြီးတော့ဂနေအထိပြန်လည်လွတ်မြောက်လာတာမရှိတာကြောင့်မိသားစုဝင်တွေစိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။တပ်မတော်ဘက်ကတော့လိုအပ်ချက်အရစစ်ဆေးမေးမြန်းဖို့ခေါ်တာလို့ပြောပါတယ်။ဒါပြင်ဒေသတွင်းမှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေစေအခြေအနေတွေရှိနေပါတယ်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ခွင့်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာအုပ်ချုပ်ရေးမှုနဲ့ရွာသားတူကိုမြန်မာစစ်တပ်ကနေမေးမြန်းစရာရှိတယ်ဆိုပြီးဖမ်းဆီးထားတယ်လို့ကျေးရွာရမရဖာတူဖြစ်သူဦးမောင်လှသိန်းကပြောပါတယ
်ဒီနေ့ကမနေ့ကနိုင်ဆိုရှင်းနိုင်လောက်မှာကျွန်တော်တို့ပြောရမယ်စစ်တပ်ကဝင်လာတယ်ကဆိုရင်မို့နော်ဆိုရင်မို့ရှိလားဆိုပြီးနေတယ်ဆိုရင်မို့ကစိတ်ပိုင်ရောက်နေတယ်စိတ်ပိုင်မှာဒီတော့ဆက်တယ်ခဏလေးစိတ်ပိုင်ကပြန်လာတော့ဒီမှာသူတို့ကနေနေစရာနေနေရှိတယ်ဘုံကြီးပြားကနေနေရနေနေရှိတယ်ဆိုပြီးမှခေါ်တော့လေလို့ပြောပါတယ်အနာလေးပါသူတို့ကခေါ်တော့တာအခုရှိသူကမျောသေးဘူးဆိုတော့ကျွန်တော်တို့ဇနီးကလည်းရက်ပြီးသွားတယ်ဒီကစုဝင်အကုန်လုံးကတော့သူ့ရင်ခိုင်လိုက်နေကြတာပေါ့
တမငန်းငန်းနဲ့တမကူကူပူပေါင်းစိတ်ချောင်းတို့ခုကနေမနေ့ကညနေပိုင်းလောက်မှာမင်းသားတောင်ကြီးရွာအုပ်ချုပ်ရေးမှုဦးအောင်သိန်းကျော်နဲ့ရွာသားတူဖြစ်သူဦးကျန်သိန်းအောင်တို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။သူတို့တွေကိုပေါက်တော့သက်စခန်းမှာထိန်းသိမ်းထားတယ်လို့ကြီးရွာအုပ်ချုပ်ရေးမှုဦးအောင်သိန်းကျော်ရဲ့ဇနီးဖြစ်သူကအခုလိုပြောပါတယ
်။တမန်တို့ကျဲတာကတမရောင်းနေတယ်လို့ပေါက်တော့တော့ခေါ်ပါတယ်။ပေါက်တော့မနေ့စခန်းကြီးမှာညခုနိုင်ရောင်းမတော့ပြောပါတယ်။တမတို့ရေးသားပြောပါတယ်။
သူတို့နှုတ်ကိုဘာကြောက်ခေါ်သွားတယ်ဆိုတာမသိရှိသေးဘူးလို့မိသားစုဝင်တွေကပြောပါတယ်
အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကတော့ရွာသားတွေကိုဖမ်းဆီးတာမဟုတ်ပဲစစ်ဆေးမေးမြန်းဖို့ခေါ်တာဖြစ်တယ်လို့အခုလို့ပြောပါတယ်ရွာသားတွေကိုတော့ကျွန်တော်လိုအပ်လို့သူမေးမြန်းခြင်းလို့ခေါ်တာဖြစ်မယ်ခင်ဗျာဟိုဒီဖမ်းဆီးတာလို့ဖိနှိပ်တာလို့ကတော့လောလောဆယ်မရှိဘူးခင်ဗျာသူအချက်ရကျွန်တော်တို့သိချင်တဲ့ဟာလေးတွေမေးခြင်းလို့ဟုတ်လားခဏ
တိထားပြီးမေလ25ရက်နေ့မှာစကကကူတိုက်ရင်ကအကြံဖက်မှုတိုက်ဖြည့်ရေးဥပဒေနဲ့တောက်တော်ရဲစခန်းမှာမှုဖွင့်ထားပါတယ်အဲ့ဒီထဲမှာဥကျော်လိုင်းဆိုတဲ့ရွာသားဟာနှိမ့်ဆက်တန်ရာကြောင့်မေလ26ရက်နေ့ကြောက်တော်ဆေးရုံမှာတည်ဆုံသွားတယ်လို့ကြံရှိသူနှူးကတော့ကြောက်တော်ရဲစခန်းမှာထိန်းသိမ်းခံစားရပါတယ်။ဖမ်းဆီးခံရတဲ့သူတွေဟာရခိုင်တပ်မတော်နဲ့ပတ်သက်နေတယ်ဆိုတဲ့တန်တရားနဲ့တရားစွဲခံစားရတာပါ။ဒီအပိုင်းတွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေလည်းဆက်တိုက်ဖြစ်ပွားနေပါတယ်။မနေ့ကကြောက်တော်မြို့နယ်ညောင်ချောင်းရွာရှေးမြောက်ဘက်တောင်တန်းပေါ်မှာနဲ့မဟာမုဏိဖျားရှိဘက်မှာတပ်မတော်နဲ့အီအီတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးမြမစစ်တပ်ဘက်ကဇေဥကျော်ကြာဆုံးခဲ့တယ်လို့အီအီဘက်ကလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အီအီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒေဆုံးထိခိုက်ဒဏ်ရာရရှိမှုအခြေအနေကိုတော့တိကျအတိမပြုနိုင်သေးပါဘူး။မနေ့ကကြောက်တော်မြို့နယ်တွင်တိုက်ပွဲဖြစ်ပွားတာကိုအတည်ပြုပေမဲ့အခြေအနေကိုမသိရှိသေးဘူးလို့အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကဆိုပါတယ်။အ
ဲ့ဒီနေမှာတော့တိုက်ပွဲတွေတော့ဖြစ်တာတော့ရှိရဲ့ခင်ဗျာ။ဒါပေမဲ့လောက်ဒီကိတ္တံရရဲပါညာအဲ့ဒါတော့ကျွန်တော်မသိဘူးခင်ဗျာတိုက်ပွဲဖြစ်နေတာတော့မှန်ပါတယ်ခင
်ဗျာဒါအပြင်မနေ့ကလည်းဘူရီတောင်မြို့နယ်ကြောက်ပြင်းစိမ့်နဲ့စီကောင်းရွာကြားမှာနှစ်ဖက်သက်တို့တိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့ထိခိုက်မှုအခြေအနေကတော့အသေးမပြုနိုင်သေးပါဘူးရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်စဉ်တွင်းမှာဒေသခံတွေထိခိုက်ဒေဆုံးမှုအဖမ်းဆီးခံရမှုတွေလည်းရှိနေတာပါရခိုင်ပြည်နယ်တွင်းစစ်ရေးပဋိပက္ခဖြစ်စဉ်တွင်းအရတား30ကျော်တိုက်ဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ90ကျော်စစ်ဘေးရှောင်ဒုက္ခသည်4000ကျော်ရှိနေတယ်လို့လဲရခိုင်အရေးကူညီဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်းတွေကမကြသေးခင်ကစီရင်ပြုစုထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA သတင်းနောက်နိုင်ခွင့်ရသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ American တန်ရုံမာတင်ကနေကျင်းပခဲ့တဲ့ Federal Year ဆွေးနွေးပွဲအကြောင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံလုံးလူမျိုးဘာသာမတူညီတဲ့လူအဖွဲ့အစည်းတွေတည်ရှိနေတဲ့နိုင်ငံအနေနဲ့ Federal စနစ်ကိုတည်ဆောက်မယ်ဆိုရင်အခြေခံအကြောင်းချက်ဟာအပြန်အလှန်လေးစားမှုနဲ့အပြန်အလှန်နားလည်မှုတွေဖြစ်တယ်လို့ American တန်ရုံရဲ့ဒုတိယအကြီးအကဲကဒီနေ့ကျင်းပတဲ့ Federal Year ဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။ဒီဆွေးနွေးပွဲကိုတော့ American တန်ရုံကဥဆောင်ကျင်းပတာဖြစ်ပြီးတော့ပါဝင်တက်ရောက်လာတဲ့ရန်ကုန်တိုင်းလွတ်တော်အမတ်အုပ်ကတော့မြန်မာအစိုးရအနေနဲ့ Federal Year နဲ့ပတ်သက်ပြီးအတိအမြင့်တိုးပွားစေဖို့အလားတူဆွေးနွေးပွဲမျိုးတွေကိုအစိုးရကဥဆောင်ကျင်းပတင်တယ်ဆိုပြီးတော့ပြောပါတယ်။ဒီသတင်းကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရန်ကုန်မြို့ American Center မှာကျင်းပတဲ့ Federal Year ဆွေးနွေးပွဲကိုအစိုးရကြံ့မတော်တိုင်းရင်းသားအဖွဲ့အစည်းတွေနိုင်ငံရေးခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေကိုဖိတ်ကြားပြီး Federal စနစ်ရဲ့လက်တွေ့ကျင့်သုံးမှုနဲ့ Federal စကားရအပေါ်နားလည်မှုတွေဝေမျှနိုင်ဖို့ကျင်းပတာဖြစ်ပါတယ် American တန်ယုံရဲ့ဒုတိယအကြီးအကဲ Josh Ansibley ကမြန်မာနိုင်ငံကမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းတွေကိုစနစ်တစ်ခုတည်းမှာစုစည်းနိုင်ရင်းနဲ့ပတ်သက်ပြီးဆွေးနွေးပွဲအဖွဲ့အမစကားမှာအခုလိုထည့်သွင်းပြောဆိုပါတယ
် It also potentially can be quite destructive if those divisions are seen as dividing and splitting and keeping apart the different elements of society
မတူကွဲပြားခြားနားတဲ့လူမှုအတိုင်းဝိုင်းတွေကိုကောင်းကောင်းမွန်မွန်စီမံခန့်ခွဲမှုမလုပ်နိုင်ရင်ပြည်နယ်တွေပြုတ်ကွဲပြီးတော့ဆိုးဝါးတဲ့ရလဒ်တွေဖြစ်လာနိုင်ပါတယ်ဒီအတွက်အခြေခံအကြဆုံးအချက်ကအပြန်အလှန်လေးစားမှုနဲ့အပြန်အလှန်နားလည်မှုတွေဖြစ်တယ်လို့ကျွန်တော်ယူဆပါတယ
်။လက်ရှိမြန်မာနိုင်ငံရဲ့ငင်းချဲရေးလုပ်ငန်းစဉ်မှာဖက်ဒရယ်ရေးနဲ့ပတ်သက်ပြီးပြည်တော်စုကခွဲမထွက်ရဆိုတာနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးတွေကိုအကြေအလည်မဆွေးနွေးနိုင်တာကြောင့်ဆွေးနွေးပွဲတွေရပ်တန့်နေပါတယ်။ဖက်ဒရယ်ပြည်တော်စုအတွင်းကခွဲထွက်ရေးနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံအတွေ့အကြုံနဲ့နှိုင်းယှဉ်ပြီးအခုလိုပြောဆိုပါတယ်။
The question within a federal system of what ability the individual states or regions have to secede, to leave the union.
Federal system မှာရှိတဲ့ပြည်နယ်သို့မဟုတ်တိုင်းဒေသတွေကပြည်တော်စုကနဲ့ခေါ်ထွက်ဖို့အတွက်ဆိုတာအရေးကြီးပြီးတော့ခက်ခဲတဲ့မေးခွန်းတစ်ခုပါ။ဒါကဆွေးနွေးရမယ့်အချက်တစ်ခုဖြစ်ပါလေ။ဒီချက်ကပြည်ပခတွေကိုဖြစ်စေနိုင်သလားဆိုတာမသိကြပါဘဲကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင်းမှာတစ်ချိန်ကဒါမျိုးဖြစ်ခဲ့ပူပါလေ။ခုခါမှာတော့ကျွန်တော်တို့အမေရိကန်နိုင်ငံကခွဲထွက်တာကိုလက်ခံမထားပါဘူး။ဒါပေမဲ့လည်းခွဲထွက်တာကိုလက်ခံလို့ရပါတယ်။ဒါပေမဲ့လို့အခြေအလေဆွေးနွေးပြီးမှဆုံးဖြတ်ကြရမှာဖြစ်ပါလေ
။ဒီချက်ပေါ်မှာဒီကနေ့နိုင်ငံရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီအထွေထွေအတွေ့အမှုဦးမျိုးကျော်ကလူမှုဆန္ဒခံယူပွဲနဲ့အတည်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတောင်အကြိမ်ကြိမ်ဖျက်သိမ်းတာတွေရှိနေကြောင်းထောက်ပြပြီးသူ့အမြင်ကိုအခုလိုပြောဆိုပါတယ်။
ကျွန်တော်ထင်တယ်ကျွန်တော်တို့တွေအချင်းချင်းနေပြီးတော့တယောက်ကိုတယောက်ပေါ်တယောက်နားလည်မှုဆိုတာသူ့ရဲ့ရပိုင်ခွင့်ပြည့်ဝရင်ဆိုဘယ်တိုင်းရင်းသားကမှလည်းဒီနိုင်ငံမှာခွဲထွက်တော့မှာမဟုတ်ပါဘူးလို့ပဲပြောချင်ပါတယ်
နိုင်ငံတော်တမရဦးဝင်းမြင့်ကပြီးခဲ့တဲ့တောက်ကြနေ့ကနေပြည်တော်မှာပြည်ထောင်စုဝင်ကြီးတွေဌာနဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မိမိတို့ရဲ့အန်တီမယီမန်ချက်ဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ဆောက်ဖို့ဖြစ်ကြောင်းပြောဆိုထားပါတယ်အခြားဆွေးနွေးပွဲကိုတယောက်တူဖြစ်တဲ့ဗဘဲတန်းမျိုးနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ဦးကဖက်ဒရယ်စနစ်တည်ဆောက်ဖို့အတွက်လူထုပညာပေးလုပ်ငန်းတွေကိုအစိုးရကဆောင်ရွက်ပေးစီလိုကြောင်းပြောပါတယ်
ကျွန်တော်နိုင်ငံကိုဖက်ဒရယ်ဒီမိုကရေစီနဲ့တခုထူထောင်ရမယ်ဆိုရင်ဒီဖက်ဒရယ်နဲ့ပတ်သက်တဲ့ဒီ office တခုလောက်ကိုကျွန်တော်တို့ဆိုရင်ဒါရှိစေချင်တယ်ကျွန်တော်တို့ကဒါကျွန်တော်ရဲ့အမြင်ပါ individual အမြင်ပါဒီရှိစေချင်တယ်ရှိစေပြီးတော့ကျွန်တော်တို့ကဘယ်နိုင်ငံရဲ့ federal စနစ်နဲ့တွားမယ်ဆိုတာတော့မဟုတ်ဘူးကျွန်တော်တို့အရှိတောင်အာရှမှာဆိုတော့ကျွန်တော်တို့ federal ကျင့်သုံးတဲ့နိုင်ငံတွေရှိတယ်အိန္ဒိယလို့ဆိုတော့ရှိတယ်ကနေဒါရှိတယ်နောက်ဘက်တွေမှာရှိတယ်ထားပါတော့အဲ့တော့ဘယ် model နဲ့တွားမယ်ဆိုတော့မဟုတ်ဘဲနဲ့ကျွန်တော်တို့နိုင်ငံနဲ့ဘယ်လိုကျွန်တော်တို့ပေါင်းစပ်လို့ရမလဲဘယ်လိုတင့်တော်မလဲပေါ့ဒါတွေကိုကျွန်တော်တို့ဟိုဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒါ brainstorming တွေပဲကျွန်တော်တို့လုပ်ရမယ်အဲ့လိုပဲကျွန်တော်တို့ခုနအဲ့လိုမျိုးတွေကိုအစိုးရကိုယ်တိုင်ကဥဆောင်ပြီးတော့လုပ်ပေးနိုင်တော့ပိုကောင်းတာပေါ့
ဒီနေ့ကျင်းပတဲ့ဆွေးနွေးပွဲကိုလူ90လောက်ပါဝင်တက်ရောက်ပြီးနှစ်ရက်ကြာဆွေးနွေးမှာဖြစ်ပါတယ်ဒီလိုဆွေးနွေးပွဲတွေကိုအမေရိကန်တန်ယုံကဥဆောင်ပြီးနေပြည်တော်နဲ့မန္တလေးမြို့တွေမှာ3ချိန်ကျင်းပခဲ့ပြီးလည်းဖြစ်ပါတယ
်သောတာရှင်များရှင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝမှုလူခွင့်ရေးချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်တပူပေါ်နှစ်ပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြစ်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလားစီနီမတွေ့ရလားကုစားဖို့မကြိုးစားကြတာလားပါရီအားနဲ့ချက်ရှိနေတယ်လဲဆိုတာတွေကို POA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ POA ရဲ့ဖုန်းနံပါတ်0932318555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် POA ရဲ့ email လိပ်စာ burmese@poanews.com ကိုကျူတင်ပြဖို့ထားနိုင်တယ်လို့ POA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကျူတင်ရေးသားပြဖို့ထားနိုင်ပါတယ်။ဒီနေ့ညတရရလေးလည်းအစီအစဉ်ကရှိဆိုပါရစေ
။ခုနစနေနေ့နဲ့ကျွန်တော်တို့ရဲ့တရရလေးလည်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ချင်ပါတယ်။ VOA မြန်မာပိုင်းကနေချက်သာပရင်းနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်းလွန်ပေးနေပါတယ်အခုတခါတော့အမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်2016ခုနှစ်အမေရိကန်သမ္မတယူကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆက်ပတ်ခြင်းရှိမရှိစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မိုလာဗဟုနေ့မှာသတင်းမီဒီယာတွေကိုတွေ့ဆုံပြီးတော့သမ္မတဒေါနယ်ထရမ့်ဥပဒေချိုးဖောက်ခဲ့ခြင်းမရှိဘူးလို့ပြောမသွားပေမဲ့သမ္မတကတော့သူဟာအပြစ်မရှိကြောင်းနဲ့ဒီစုံစမ်းစစ်ဆေးမှုဟာဒီမှနဲ့ဆုံးသက်သွားပြီဖြစ်ကြောင်းပြောပါတယ်သူဦးဆောင်ပြုလုပ်ခဲ့တဲ့ရုရှားရေးစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့မစ္စတာမူလာကပထမဆုံးအချိန်အများပြည်သူရှေ့ထွက်ပြီးတော့ပြောဆိုတာမှာတရားရေးဌာနရဲ့တည်ဆဲမှုရလက်ရှိတောင်းဝန်ထမ်းဆောင်နေတဲ့သမ္မတတဦးကိုတရားစွဲလို့မရနိုင်ကြောင်းပြောကြားလိုက်ပြီးတော့ဒီကိစ္စရှေ့ဆက်ဘယ်လိုလုပ်တင်လဲဆိုတာကိုလွှတ်တော်ကသာဆုံးဖြတ်နိုင်မှာဖြစ်ကြောင်းပြောပါရယ်ဒီကြောင့် VOA အင်ဂျီရောသတင်းတော်ပတ်စီဝီဒကူဆော်ရာသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ခဲ့သလားဆိုတာနဲ့မစ္စတာထရမ့်ရဲ့မဲဆွတ်စည်းရုံးရေးအဖွဲ့ကရုရှားတို့နဲ့ပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့တာဝန်ပေးခံပြီးတဲ့နောက်ရောဘတ်မူလာအနေနဲ့အများပြည်သူရှေ့မှာပထမဆုံးအကြိမ်စကားထွက်ပြောတာ
ပါ If we had had confidence that the president clearly did not commit a crime we would
တမရအနေနဲ့ပြစ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့ကျွန်တော်တို့ဘက်ကယုံကြည်တယ်ဆိုရင်အဲ့ဒီအတိုင်းကျွန်တော်တို့အစီအစဉ်လာမှာဖော်ပြခဲ့မှာပါ
အမေရိကန်ရွေးကောက်ပွဲတွေမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာနဲ့မစ္စတာထရမ့်ရဲ့မဲဆွတ်စည်းရုံးအဖွဲ့ကရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်ဆိုတော့လုံလောက်တဲ့အထောက်အထားမတွေ့ခဲ့ရကြောင်းသူထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါအကြောင်းအရာတွေကိုမစ္စတာမူလာကထပ်လောင်းပြောကြားခဲ့တာပါဒါပေမဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့ကာလမှာထရမ့်ဘက်ကဥပဒေချိုးဖောက်ခဲ့သလားဆိုတဲ့မေးခွန်းကိုတော့မူလာကအတိအကျမဖြေဆိုပဲတရားရေးဌာနရဲ့ policy တွေအရလက်ရှိတာဝန်ထမ်းဆောင်နေတဲ့တမန်တော်ဦးကိုတရားစွပ်စွဲခွင့်မရှိကြောင်းပြောကြားလိုက်ပြီးအဲ့ဒီကိစ္စကိုလွတ်တော်ကသာဆုံးဖြတ်နိုင်မှာဖြစ်ကြောင်းပြောပါတယ
် The Constitution requires a process other than the criminal justice system to formally accuse a sitting president of wrongdoing
ပုဂ္ဂိုလ်အခြေခံဥပဒေအရလက်ရှိတာဝန်ထမ်းဆောင်စဉ်တမန်တော်ဦးကိုရာဇဝတ်မှုကင်းဆိုင်ရာအရတရားစွဲလို့မရနိုင်တာကြောင့်အခြားဌာနတစ်ခုခုကလုံဆောင်မှဖြစ်နိုင်ပါမယ်
လုံလောက်တဲ့တက်တဲ့အထောက်ထားမတွေ့တဲ့အတွက်သူဟာအပြစ်မရှိကြောင်းမူလာကပြောဆိုပြီးမိနစ်ပိုင်းကြာမှာပဲသမ္မတထရမ့်ကတွစ်တာကနေရေးသားခဲ့ပါတယ် Imbiro Pyokwin ya Sarah Sanders ka le Mr. Muller ye pyosun mu ko thauk khan chang tadin daw de ko pyo cha ka ba de.
We agree with him. There was no collusion, there was no conspiracy, and we consider this case closed.
Russia ne pu paw saung yet khe chin ma shi bu so de tu ye song phyat chet ko jama ro ga thauk khan ma de. Di amu ga pi twa ba bi.
Mr. Muller ye pyosun mu apo Democrat Party ka aulot daw upri ye ya committee ukkhata Jerry Nadler ka le chet chin so dilo tong pyan ka ba de.
As Mueller again highlighted this morning, it falls to Congress to respond to the crimes, lies, and other
wrongdoings. Mr. Mueller ပြောကြတယ်လို့ပဲသမရရဲ့ရာဇဝတ်မှုတွေအလိမ်ညာတွေနဲ့မမှန်ကန်တဲ့လုပ်ရက်တွေပေါ်စုံစမ်းစစ်ဆေးဖို့လွှတ်တော်မှာတာဝန်ရှိပါတယ်ကျွန်တော်တို့လုဆရာရှိတာကိုဆက်လုပ်သွားပါမယ
်သမရဟာဥပဒေအထက်မှာမရှိဘူးလို့ Mr. Nadler ကပြောပေမဲ့ဒီမိုကရက်ဘက်ကသမရကိုတရားဆွဲမလားမဆွဲဘူးလားဆိုတာတော့မသေးကြသေးပါဘူးတရားဆွဲခဲ့ရင်သမရအတွက်နိုင်ငံရေးရအမျက်ထွက်နိုင်တာမို့ဒီမိုကရက်အတော်များများကအဲ့ဒီလိုလုပ်ဖို့ဝင်လေးနေကြပါတယ်ဒါနဲ့ပတ်သက်လို့ Texas တက္ကသိုလ်မှာသမရတွေအကြောင်းတင်ကြားပို့ချနေတဲ့ Shannon Bowe O'Brien ကအခုလိုပြောပါတယ
် Trump is thrilled about an impeachment trial because all it's going to do is probably kick off a rally around
တရားဆွဲမယ်ဆိုရင်တော့သမရကသဘောကျမှာပါဘာဖြစ်လို့လဲဆိုတော့အဲ့လိုလုပ်ခဲ့မယ်ဆိုရင်သူ့ကိုထောက်ကန်သူတွေပို့ပြီးတော့စီယုံအားပေးလာအောင်လို့မဲဆွဲဖို့အခွင့်အရေးရသွားပါလိမ့်မယ
်သမရကိုတရားဆွဲရေးမဆွဲရေးနဲ့ပတ်သက်လို့နှစ်ဖက်အပြန်အလှန်ညှဉ်းဆဲနေကြပြီးအဓိကအကြောင်းအရာဖြစ်တဲ့2016ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စဘေးရောက်လာနေတာကြောင့်ဒီကိစ္စကိုအာရုံစိုက်ချဖို့မစ္စတာမူလာကပြောကြားခဲ့ပါတယ်တော့ဘဲလ်ဟာ George Washington တက္ကသိုလ်ကသမရများဆိုင်ရာကြွန့်ကျင်သူတူဖြစ်ပါတယ
် He really repeated that that was the main concern of the report and I think he thinks that
ရုရှားကဝင်ဆွတ်ဖတ်တာနဲ့အဲ့ဒီကိစ္စဟာသူ့အစီရင်ခံစာရဲ့အဓိကစိုးရိမ်ချက်ဖြစ်တယ်ဆိုတာကိုသူကထပ်လောင်းပြောကြားခဲ့ပါတယ်တခြားဥပဒေချိုးဖောက်တဲ့ကိစ္စကတော့နည်းနည်းမကွဲပြားဘူးဖြစ်နေပါတယ်အဲ့ဒါကတော့ကိုယ်ယူဆနဲ့ကိုယ်ဆုံးဖြတ်ရမှာဖြစ်နေပါတယ
်ပါတီကြီးနှစ်ခုအကြားသဘောထားကွဲပြားနေကြတာကိုဘာမှလုံးလို့မရနိုင်မိမယ်လေလာမယ့်2020ရွေးကောက်ပွဲလုံခြုံစိတ်ချမှုရှိရေးအတွက်လှုပ်တင်တာတွေကိုလှုပ်ဆောင်တင်ကြောင်းတော့ဘဲလ်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြသွားတာဖြစ်ပါတယ်ဗီဒီယိုမှာပိုင်းရဲ့ခြားစပ်ရင်းနဲ့ညနေခင်းအစီအစဉ်တွေကိုလိုင်းလို့မြို့19 နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါခုတော့ကြံနေသေးတဲ့အချိန်အတွင်းမားသတင်းချင်းချုပ်ကိုကိုအောင်လွင်ကချင်းညာပြီးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ဘောတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းအထူးဆုံးသောစစ်ဆေးမှုရောဘတ်မူလာကပြောလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်စစ်ဖက်မှုတွေနဲ့သမ္မတထရန့်ကတရားရေးလုပ်ငန်းတွေမှာနှောက်ယှက်တာရှိမရှိ22လကြာစုံစမ်းစစ်ဆေးမှုတွေမလနောက်ပိုင်းအဆုံးသတ်ခဲ့ပြီးတဲ့နောက်စုံစမ်းရေးဖွဲ့ရဲ့လုပ်ငန်းတွေရန်နာရုံအကြောင်းလည်းကြေညာခဲ့တာပါသမ္မတဒေါ်နယ်ထရန့်ရဲ့ဂျပန်နိုင်ငံခီးစဉ်တွင်အမေရိကန်စစ်သည်မော USS US မကိန်းကိုမမြင်နိုင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့တယ်လို့အင်ပီရောကညံ့ချက်ပေးဖို့လာတာကိုလည်းမသိတဲ့အကြောင်းယာယီကာဝဲဝန်ကြီးပက်ရှန်နန်ကဒီနေ့ပဲပြောလိုက်ပါတယ်တလတော်မဟုတ်မကိန်းလိုထင်ရှားတဲ့အမေရိကန်မျိုးချစ်ပုဂ္ဂိုလ်တူအတွက်အမတ်တရကွန်ပျူတာထားတာကိုထိခိုက်အောင်ဘယ်တော့မှလုပ်မှာမဟုတ်တဲ့အကြောင်းနဲ့တင်းမောင်းမှာတာဝန်ချနေတဲ့လူငယ်လူရွယ်အမျိုးသမီးအမျိုးသားတွေကိုလည်းမလေးမဆားလုပ်မှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါအမေရိကန်နဲ့တရုတ်ကုမ္ပဏီစစ်ပွဲမှာအနိုင်ကျင့်ပုံချတဲ့မူဝါဒကိုအမေရိကန်ကပြောင်းချကြင်တုံးနေတယ်လို့တရုတ်နိုင်ငံကဆက်ဆွဲလိုက်ပါတယ်။တရုတ်သမ္မတရှီချင်းပင်ရှီသရင်ပတ်တဲ့ရုရှားနိုင်ငံထောက်ရောက်မဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုတိယနိုင်ငံခြားရေးဝန်ကြီးကအခုလိုပြောကြားလိုက်တာပါ။အစ္စရေးနိုင်ငံမှာလွတ်တော်ကိုဖျက်သိမ်းပြီးပထမဆုံးအကြိမ်ဖြစ်ဒုတိယအကြိမ်ရွေးကောက်ပွဲအခြေစော့ကျင်ပဖို့ဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကညွန်ပေါင်းအစိုးရမဖွက်နိုင်ပဲဖြစ်ခဲ့ရပြီးတဲ့နောက်ဒီကနေ့လွတ်တော်မှာမဲခွဲဆုံးဖြတ်ပြီးရွေးကောက်ပွဲတွေကိုစက်တင်ဘာ19မှာကျင်းပဖို့ဆုံးဖြတ်ခဲ့တာပ
ါသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Channel ဖြစ်ပါတယ် View American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ line တို့ meter 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်နေအတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington. From Washington, this is